င်ညာနိုင်ငံမြို့တော်နိုင်ရိုဘီနဲ့ရှစ်မိုင်ခွဲကျော်လောက်အကွာမှာရှိတဲ့ကင်ဘူးကောင်တီကလက်ဖက်ခူးသူတွေဟာတိတ်ပြီးတော့တံပိုးကြီးလာတဲ့လက်ဖက်တွေကိုခူးဆွနေကြပါတယ်။ကင်ညာဟာကဘာမှာလက်ဖက်ချောင်အမဲလို့ခေါ်တဲ့ Black Tea တင်ပို့မှုအများဆုံးနိုင်ငံဖြစ်ပြီးလက်ဖက်ရည်ချိုက်တဲ့ Britain ကိုလက်ဖက်ချောင်အများဆုံးတင်ပို့သူလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီနှစ်ပိုင်းတွေမှာတီးနှံကတိတ်ပြီးမကောင်းလာပါဘူး။အကြောင်းကတော့ရာသီဥတုမမှန်တာကြောင့်ဖြစ်ပါတယ်။မီးတောင်မြေဩစာကျွဲပြီးနွေရာသီရှည်လျားတဲ့ကင်ညာနိုင်ငံဟာတစ်ချိန်လုံးကတော့လက်ဖက်ဆိုင်ဖို့အခြေအနေအကောင်းဆုံးဖြစ်ခဲ့ပေမဲ့လည်းအခုတော့ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်မှုကိုစပြီးတွေ့နေရပါပြီ။မိုးရွာသွန်းမှုမမှန်တာကြောင့်ရေကြီးတာနဲ့မိုးကောင်ရေရှားမှုတွေပိုပြီးတော့ဖြစ်လာပါတယ်။အပူချိန်ကလည်းမြင့်လာတာကြောင့်နှစ်နဲ့ချစ်ပြီးအသေးအချာစောင့်ရှောက်ရတဲ့လက်ဖက်ဆိုင်ပြုရေးမှာအခက်အခဲတွေ့ရပါတယ်။တချို့လေသမားတွေအတွက်ကတော့အတော်လေးကိုပဲခက်ခဲနေကြပါပြီ
This tea was planted when I was young 1959
ကျွန်တော်ငယ်ငယ်1959ခုနှစ်ခန့်ကဒီလက်ဖက်ပင်တွေကိုစပြီးစိုက်ခဲ့တာပါအဲ့ဒီတုန်းကဆိုရင်မိုးလည်းကောင်းပါတယ်ကြည့်လိုက်ရင်တော့အကြည့်နဲ့တူပါတယ်မိုးများတာကြောင့်တလားကို၄ကြိမ်လက်ဖက်ခူးရပါတယ်ခုနှစ်ရက်တခါလက်ဖက်ခူးရတာပါအခုတော့ရာသီဥတုပြောင်းလာတာကြောင့်ကျွန်တော်တို့လည်းပြောင်းရပါတယ်မိုးမရွာတာကြောင့်အရင်တော့အထွက်မကောင်းတော့ပါဘူးအရင်က၄ကြိမ်ခူးနေရတာကနေအခုတော့၂ကြိမ်ပဲခူးရပါတော့တယ
်လေသမားဂေဘရီယယ်မွာတာမာဘူဂါကအခြေအနေကိုရှင်းပြခဲ့တာပါတစ်ဖက်တလန်းကဝင်ငွေထက်ရအောင်ကြိုးပမ်းတဲ့အနေနဲ့သီးနှံမျိုးမျိုးပြောင်းပြီးတော့စိုက်နေတဲ့သူကအခုတော့ရာသီဥတုထံပို့ပြီးတော့ခဏရေရှိတဲ့နတ်နတ်ပင်တွေပြောင်းပြီးတော့စိုက်နေတယ်လို့ပြောပါတယ
် These pineapples we are not growing here and but now because of the climate change
နနက်ပင်တွေအရင်ကဒီမှာမစိုက်ပါဘူးအခုတော့ရာသီဥတုကပြောင်းလာတာကြောင့်နနက်ပင်တွေဒီမှာစိုက်လို့ရတာပါဒါကြောင့်လဲကျွန်တော်လဲပြောင်းပြီးစိုက်နေရတာပါအခုတော့တစ်ဖက်တလန်းကဝင်ငွေရဖို့ကျွန်တော်စိုက်နေရတာပ
ါလက်ဖက်ခူးလုပ်သားတွေလည်းထိခိုက်ပါတယ်ကင်ညာနိုင်ငံရဲ့လက်ဖက်စိုက်ပျိုးထုတ်လုပ်မှုကနိုင်ငံရဲ့အသင်းကုန်ထုတ်လုပ်မှု GDP ရဲ့400ခန့်နှုန်းလောက်ရှိပါတယ်ဂျိမ်းဝမ်ဂွီကငယ်ငယ်ကတည်းကလက်ဖက်ခူးသူပါသူကြောင့်တက်ဖို့မိသားစုကငွေချေမတက်နိုင်ခဲ့ပါဘူး။ဒါကြောင့်လဲလက်ဖက်ဆိုင်ပြိုးရေးလုပ်ငန်းမှာဝင်ပြီးတော့အလုပ်လုပ်ခဲ့ပါတယ်။လယ်သမားတွေလက်ဖက်မဆိုင်တော့ဘူးဆိုရင်သူလဲဝင်ငွေရော့ပြီလို့ပြောပါတယ
်။ W Thomas Sandy Munimi နိုင်တဲ့တော့သူကလည်းရရရရကမှုနော်
အခုဆိုရင်လက်ဖက်ခင်းပိုင်ရှင်တွေကိုတွေ့မယ်ဆိုရင်သူတို့အနေနဲ့မျှော်လင့်ချက်ကုန်နေပါပြီတဲ့လက်ဖက်ပင်တွေနှုတ်ပစ်ပြီးနတ်နတ်ပင်လိုတခြားသီးနှံတွေပြောင်းပြီးဆက်ရမလားဆိုတာကိုလေ့လာမိကြပါပြီတဲ့ဒီလိုဖြစ်လာမယ်ဆိုရင်တော့သူတို့အတွက်ဝင်ငွေရှိတော့မှာမဟုတ်ပါဘူးလို့လက်ဖက်ခူးတဲ့ဂျိမ်းဝမ်ဂွီပြောခဲ့တာပါအရင်ကဆိုရင်ရာသီဥတုကတိတ်ပြီးကောင်းပါတယ်တဲ့မိုးကလည်းကောင်းတာကြောင့်သူတို့လက်ဖက်ခူးရတာမှာမြေကြီးကဆွဆွပြီးလက်ဖက်ကလည်းကောင်းပါတယ်လို့လက်ဖက်ခူးတဲ့ဂျိမ်းကပြောခဲ့တာပါအခုတော့ရာသီဥတုကတနေ့ပြီးတနေ့ပြောင်းနေပါတယ်နေပူရာများလို့လက်ဖက်တွေဆိုရင်6တွေ့နေတာကြောင့်ခူးရင်လည်းအသိပ်ပြီးတော့မရပါဘူးတဲ့တစ်ခါတစ်ခါမိုးရွာပြီးမဲ့မိုးရေလုံလောက်အောင်မရတာကြောင့်အရင်ကနဲ့ရှိရင်ရာသီဥတုကတအားပြောင်းလဲသွားပြီလို့လက်ဖက်ခူးတဲ့ဂျိမ်းကနှိုင်းရှင်ပြောပြခဲ့တာပါရာသီဥတုပြောင်းလဲတာကြောင့်2050ခုနှစ်အရောက်မှာကင်ညာရဲ့အကောင်းဆုံးလက်ဖက်စိုက်ပျိုးထုတ်လုပ်မှုအခြေအနေက26ရာခိုင်နှုန်းကျော်ကျဆင်းမဲ့အကြောင်း2021ခုနှစ်မေလအတွင်း Christian Aid အကူအညီပေးရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြပါတယ်။ပြင်းမြလက်ဖက်စိုက်ပျိုးမှုအခြေအနေက2050ခုနှစ်အရောက်မှာ39ရာခိုင်နှုန်းရော့ကျမယ်လို့လည်းအစီရင်ခံစာကဖော်ပြပါတယ်။လက်ဖက်ဆိုင်သူတွေအနေနဲ့စိုက်ပျိုးရေးမလုပ်တဲ့ဒေသအသစ်တွေကိုရွှေ့ပြောင်းဖို့ကလည်းတိတ်ပြီးတော့ခက်ခဲမယ်လို့သုတေသနပညာရှင်တွေကမှတ်ချက်ပြုပါတယ်။ကင်ညာစိုက်ပျိုးမွေးမြူရေးနဲ့ငါးလုပ်ငန်းဌာနကရာသီဥတုပြောင်းလဲမှုဆိုင်ရာကျွမ်းကျင်သူဘာရိုနီကာနက်ဒူးကအခုလိုပြောပါတယ
်။ We have reports saying that by 2050
2050ပြည်နှစ်ရောက်မှာဒေသတွေလက်ဖက်စိုက်ပျိုးမှုကထက်ဝက်လောက်ကျသွားနိုင်တယ်ဆိုတဲ့အစီရင်ခံစာတွေရှိပါတယ်။ဒါကြောင့်လက်ဖက်စိုက်ပျိုးထုတ်လုပ်နေကြတဲ့လက်ဖက်စိုက်ပျိုးထုတ်လုပ်မှုကိုမှီခိုနေကြတဲ့လယ်သမားတွေဟာရာသီဥတုပြောင်းလဲလာတာနဲ့အတူပိုပြီးတော့ထိခိုက်တက်ရောက်မှုရှိနေတာဖြစ်ပါတယ်လို့ပြောခဲ့တာပါ
။ In Kenya we are advocating for what we call climate change.
လယ်သမားတွေအနေနဲ့စိုက်ပျိုးထုတ်လုပ်မှုတိုးမြှင့်စေရင်းနဲ့ le the marri ni ne pulwe pin lwe pi ye twe kinya ma ya di utu ne la yo ni twe phit me sai pyo yin phit se bo si yong saung ywe ni chang le tu ga pyo ba de twan chin tu re ga ya di utu pyaung le mu ye an die ko tri pe ni cha chei ma be kinya ye le phat sai pyo tu le the marri ni ne ro le phat thau lo mu cha sin la da ko twe ni cha ya ba bi 2019 ခုနှစ် October လနဲ့ November လလယ်ပိုင်းအတွင်းအရှေ့အာဖရိကနိုင်ငံကင်ညာမှာမိုးရွာသွန်းမှုကပြင်းထန်တဲ့400ရာခိုင်နှုန်းထိတိုးလာတာကြောင့်ရေကြီးတာတွေဖြစ်ခဲ့ပါတယ်။ရာသီဥတုပြောင်းလဲတာကြောင့်ဂန္ဓာယကျိုင်းကောင်တွေချရောက်စေပြီးဒီကျိုင်းကောင်တွေတွားရလမ်းကြောင်းတစ်လျှောက်တီးနှံတွေကိုလည်းဖျက်ဆီးဆားတောက်ကြပါတယ်။လက်ဖက်ဆိုင်ပြိုထုတ်လုပ်မှုဒေသတွေအပေါ်အထူးကြိုက်စေတဲ့ရာသီဥတုပြောင်းလဲမှုမြန်ဆန်လာတဲ့အခြေအနေကိုကာကွယ်နိုင်ရေးအတွက်ကတော့ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုရှော့ချရေးတာဖြစ်တယ်လို့ Christian Aid အဖွဲ့ရဲ့အစီရင်ခံစာကထိုက်တွန်းထားပါတယ်ရှင်။